ထိုင်းနိုင်ငံမှာရောက်နေကြတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေနဲ့နေဆက်ကမြန်မာနိုင်ငံသားဒုက္ခသည်တွေကတော့မြန်မာနိုင်ငံမှာအပြောင်းလဲတွေမျှော်မှန်းနေတယ်လို့သူတို့ရဲ့နှစ်တကူမျှော်လင့်ချက်တွေအရနေရက်ပြောင်းချင်ကြပေမဲ့ထိုင်းနိုင်ငံမှာဆက်ပြီးတော့နေထိုင်သွားဖို့ဆုံးဖြတ်နေကြပါတယ်အကြောင်းစုံကို VOE သတင်းတော့မအေးမာကသတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာ
မြန်မာနိုင်ငံမှာဒီမိုကရေစီအစိုးရတက်လာပြီးအပြောင်းလဲတွေဖြစ်လာနိုင်တယ်ဆိုပြီးမျှော်လင့်နေကြတဲ့မြန်မာဒုက္ခသည်တွေနဲ့ထိုင်းနိုင်ငံထဲမှာစမ်းနေချီပြီးအလုပ်လုပ်ကိုင်နေကြတဲ့မြန်မာတွေဟာနေရရင်းကိုပြန်လိုကြတာပါနှစ်တကူမျှော်လင့်ချက်တွေကတော့မြန်မာနိုင်ငံမှာအပြောင်းလဲတွေဖြစ်စေခြင်းကြသလိုသူတို့ဘဝတွေအတွက်လုံခြုံစိတ်ချတဲ့တေချာရေရာတဲ့အပြောင်းလဲတွေဝင်ငွေထွက်ဝင်မျှတဲ့လူနေမှုဘဝတွေအတွက်မျှော်လင့်နေကြတာပါမြန်မာနိုင်ငံထဲမှာအဆင်မပြေမှုတွေကြောင့်ထိုင်းနိုင်ငံထဲမှာပဲဆက်ပြီးတော့နေထိုင်ရအောင်မှဖြစ်တယ်ဆိုပြီးရှေ့ပြောင်းလို့သမားတူကတော့ပြောပြပါတယ်
ဒီနေသက်ကူမှာတော့ဘယ်လိုဆိုမှနေသက်ဆိုတော့ဆက်ဆက်ရဲ့အကုန်လုံးပေါ့နော်ဒီမြန်မာနိုင်ငံမှာပြောင်းလဲစီနေတယ်ပေါ့နော်တကယ်လို့ပြောင်းလဲမယ်ဆိုတော့ကျွန်တော်မြန်မာနိုင်ငံသားလည်းပြန်ဖို့အစဉ်သက်ပါပဲမထွက်နေလို့မမြနိုင်ဘူးဒီမှာကမြန်မာနိုင်ငံမှာကိုယ်စင်းလုံးလည်းတအားကြီးကြီးတယ်ဆိုတော့လည်းသူတို့ပေးတဲ့ဒီပတ်စံနဲ့ကတော့မလောက်နိုင်ဘူးလို့ထင်တယ်လေမာဒါကြောင့်မလို့လည်းဒီမှာပဲတနေ့ကိုဒီမှာ၃လောက်ဆိုတော့တပေါင်းနီးလောက်ကိုက်တယ်လေမာဒါတော့အဲ့လိုလူတွေကအကုန်လုံးကဒီမှာပဲရှင်းနေဖို့တော့ဆက်သက်ထားကြတယ်မာဒီထိုင်းနိုင်ငံဒီ level ရရတော့ပြန်ကြမှာပေါ့နော်အမအဲ့လိုမျိုးကုလိုလို့ဆိုထိုင်းနိုင်ငံရဲ့ level မရရတော့ဒီမောတော့ပြန်မယ်လို့တော့မထင်ဘူးမှာမြန်မာနိုင်ငံမှာဘယ်လိုဖြစ်လဲဆိုတော့တကယ်ကောင်းမဲ့ထင်ပြီးတော့လူတွေပြန်ကြတာမှာပိုလဲရောက်တော့အချိန်လေးလည်းဒီတိုင်းမျိုးဆိုတော့ပြန်လာကြတဲ့လူကများတယ်လေမှာ
ထိုင်းနယ်ဆက်ဒုက္ခသည်စခန်းကုန်းကဒုက္ခသည်တွေကတော့အနည်းဆုံး10နှစ်ကနေ20ကျော်အထိနေထိုင်နေရပြီမဲ့နှစ်တကူမျှော်လင့်ချက်တွေအနေနဲ့အပြောင်းလဲတွေဖြစ်မလာသေးဘူးဆိုပြီးနေရမပြန်နိုင်ကြသေးဘူးလို့ဆိုပါတယ်သူတို့တွေအနေနဲ့ရင်းညာရင်ဘဝလုံးကျုံရင်နေထိုင်ရက်တီစားတော့ဖို့အခွင့်အလမ်းတွေမရရှိပဲမြန်မာနိုင်ငံကိုပြန်ဖို့တော့မလွယ်ကူသေးဘူးဆိုပြီးဒုက္ခသည်တဦးကတော့ပြောပါတယ
်ဒုက္ခသည်တွေတွေ့တာဒုက္ခသည်တွေကတော့၃မျိုးရှိတယ်တချို့ကနိုင်ငံခြားသွားခြင်းနဲ့ဒီထိုင်းမှာလည်းမနေခြင်းဘူးတချို့ကထိုင်းမှာနေထိုင်းမှာပဲနေခြင်းတော့တယ်တရားဝင်ပေါ့နော်အလုံးလဲလောက်ကန်စားတော့ပြီးရတဲ့ပုံစံမျိုးနဲ့တို့နေခြင်းတယ်တချို့ကကြတော့မြန်မာပြည်ထဲမှာပြန်နေခြင်းတယ်တချို့ဆိုမြန်မာပြည်ရဲ့ပြန်ပြန်နေဖို့တော့မှသူတို့ပြင်ဆင်လာတာရှိရတာဒါပေမဲ့အဆင်မပြေဘူးဆိုသူတို့သိရလေပြန်ပြန်တက်လာကြတာပဲလက်ရှိတော့မဖြစ်နိုင်ဘူးထင်တယ်ဘာလို့လဲဆိုတော့တချို့နေရာတွေဆိုလဲစစ်ပွဲတွေကရှိနေတော့မယ်ဥမာအဓိကဆိုရင်ပြည်ပြည်နယ်ဆိုလဲဒါတကယ်ငြိမ်းချမ်းသေးတာမဟုတ်ဘူးပြီးတော့နေထိုင်လောက်ကဲစားတောက်ဖို့လောက်ကဲခွင့်လာလဲမရှိဘူးကေဘီနယ်တွေကလူတွေလဲများသွားပြီးထိုင်းကိုပဲပြန်တက်လာပြီးလှုပ်လှုပ်ကြတာတွေပဲများတယ
်ထိုင်းနိုင်ငံထဲမှာတရားဝင်ရောတရားမဝင်ပါနေထိုင်အလုပ်လုပ်ကိုင်နေသူ၃သန်းထက်မနည်းရှိသလိုထိုင်းနယ်စပ်မှာလည်း UNHCR ကုလသမဂ္ဂရဲ့အတိမတ်ပြုစခန်းနေမှာဒုက္ခသည်တသိန်းကျော်ခိုလုံလျက်ရှိတာပါဒါအပြင်နယ်စပ်တခြားမှာလည်းရှမ်းနယ်ကရင်ဒုက္ခသည်တချို့ဟာပြည်တွင်းဒုက္ခသည်စခန်းနေမှာနေထိုင်နေရဆဲဖြစ်ပါတယ်ဒီအတွက်သူတို့တွေဟာနှစ်သစ်မှာတော့အပြောင်းလဲတွေရှိလာဖို့မျှော်လင့်နေကြပေမဲ့လာမယ့်2018ခုနှစ်အတွက်ကတော့သူတို့ရဲ့မျှော်မှန်းချက်တွေဖြစ်မလာနိုင်သေးဘူးဆိုပြီးယူဆနေကြပါတယ်ရှင်